ဇွန်လတုန်းကဖြစ်ပွားခဲ့တဲ့ပြည်ပခါတွေမှာပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကုလသမဂ္ဂဝန်ထမ်း3ကိုမြန်မာဆိုရကပြစ်ဒဏ်ဆင်လိုက်ပြီဖြစ်ပါတယ်။ရခိုင်ပြည်နယ်ပြည်ပခါ6ဖမ်းဆီးခံရတဲ့နိုင်ငံတကာကအကူအညီပေးရေးလှုပ်တာ10ယောက်ထိရှိခဲ့ပေမဲ့လို့ကျန်တဲ့လူတွေကတော့အစောပိုင်းတုန်းကပြန်လည်လွတ်မြောက်ခဲ့ကြပြီဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့ဝိုင်းတော်သားကိုစောဝင်းလိုင်ကပြောပြပါမယ်ရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့စုပ္ပမှုတွေနဲ့ပဋိပက္ခတွေမှာတင်းနီးနီးနဲ့ပါဝင်ပတ်သက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့ INGO ခေါ်ကုလသမဂ္ဂမှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်း3ဦးကိုဩဂုတ်လ24ရက်နေ့တောက်ကြနေ့ကစီရင်ညှက်ချလိုက်တာလို့ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်လို့အစိုးရပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ပြည်နယ်ဥပဒေရေးရာကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ဦးလာသိန်းက VOE ကိုပြောပြပါတယ်။သူတို့အပေါ်ဆွဲချက်တင်ထားတဲ့ပုံမှန်တွေနဲ့ပြည်ထောင်နေကိုဦးလာသိန်းကအခုလိုရှင်းပြပါတယ
်။မိန့်ချတာကတောက်ကြနေ့ရပေါ့နော်ခင်မောင်ခေါ်အန်ဝါဆာဒတ်သူကတော့ပြည်မှုကုန်မ153ကကြီးနောက်905ခန်းငယ်အဲ့ပြည်မှုနှစ်ခုအတွက်နှစ်နှစ်စီပေါ့တပေါင်းနဲ့ကြခံစီဆိုတော့နှစ်နှစ်ပေါ့နော်နောက်နိုင်ငံခြံငွေလဲလှယ်မှုစီးနှင်းဥပဒေပုံမှန်24တိအရာတစ်နှစ်ဆိုတော့အဲ့လူက3နှစ်ကြာတာပေါ့အကုန်လုံးပုံမှန်3ခုအတွက်3နှစ်နော်နောက်ဥခင်မောင်ဆွေခေါ်တာရဲ့သူကတော့ပြည်မှုကုန်မ153ကကြီးနောက်ပြည်မှုပုံမှန်905ဓာတ်ငယ်နှစ်မှုအတမှုကိုနှစ်နှစ်စီတပေါင်းနဲ့ကြာခံစီဆိုတော့စုစုပေါင်းတပေါင်းနဲ့ဆိုတော့နှစ်နှစ်နောက်ဒေါ်ချိုလေးမာကသူက153ကကြီးရနှစ်နှစ်ပြည်မှုပုံမှန်436ပြည်ဆောင်109အတွက်9နှစ်နောက်နိုင်ငံခြားငွေလဲလှယ်မှုပြည်ညတ်မှရဥပဒေပုံမှန်24တိအရာတစ်နှစ်ပြည်မှုတွေကိုတပေါင်းနဲ့ကြာခံစီဆိုတော့အကုန်လုံးပေါင်းလိုက်ရင်6နှစ်ဒီအထဲမှာတော့ကိုလွတ်ပြည်တာတော့ကအခု3ယောက်က UNHCR ကကြီးပဲ3ယောက်လုံးလုံးစေတော့ဘူဒီတောင်မှာပဲရှိသေးတယ
်သူတို့ပေါ်ဆွဲချက်တင်ထားတဲ့ပုံမှန်တွေထဲကပုံမှန်153ကကြီးကတော့လူမျိုးစုတစ်ဖွဲ့နဲ့တစ်ဖွဲ့အကြားရန်ညှိုးထားစေရန်မုန်းဒီစိတ်ပွားစေရန်ဒို့ဒီမဟုတ်အဲ့ဒီလိုဖြစ်ပေါ်စေရန်အားပေးအားမြောက်ပြုခြင်းနောက်ပုံမှန်905ခန်းငယ်ကတော့အများပြည်သူရဲ့အကျိုးပျက်စီးစေမှုကိုဖြစ်စေသောဖော်ပြချက်တနည်းအားဖြင့်တစ်ဖက်နဲ့တစ်ဖက်ခိုက်ရန်ဖြစ်ပွားအောင်ရန်တိုက်ပေးမှုဖြစ်ပြီးပုံမှန်436မြင်းဆောင်109ကတော့မိဖြင့်ဖြစ်စေပောက်ကွဲစေတတ်တဲ့ပစ္စည်းဖြင့်ဖြစ်စေဖြစ်ပေါ်လာအောင်အားပေးအားမြောက်ပြုမှုတနည်းအားဖြင့်မိရှုဖြစ်စီမှုတွေကိုအားပေးအားမြောက်ပြုမှုဖြစ်ပါတယ်ဒီဝန်ထမ်းတွေပေါ်ပြစ်ဒဏ်စီရင်ချက်ချလိုက်တယ်ဆိုတဲ့သတင်းအချက်အလက်ကလွဲလို့ကုလသမဂ္ဂအနေနဲ့အခုချိန်ထိဘလို့ပုံမှန်တွေနဲ့ထောင်ဒဏ်ဗဏ္ဍာနစ်ချတယ်ဆိုတဲ့တရားဝင်အသိပေးအကြောင်းကြားစာအာဏာပဏိထံကနေမရသေးဘူးလို့ကုလသမဂ္ဂသတင်းနဲ့ပြန်ကြားရေးဌာနတာဝန်ခံဦးအေးဝင်းက VOA ကိုပြောပြပါတယ်သူတို့ပေါ်အခုလိုစီရင်ချက်ချလိုက်တာနဲ့ပတ်သက်လို့ကုလသမဂ္ဂဌာနချုပ်ကပဲဆုံးဖြတ်ပြီးတော့တုံ့ပြန်မယ်လို့ဦးအေးဝင်းကပြောပါတယ်
ဘာမှတော့ကျွန်တော်မသိသေးဘူးဗျဒါပေမဲ့ headquarters ဘက်ကတော့သူတို့ထုတ်မလာတော့မပြောတတ်ဘူးဗျာသူတို့ဘက်ကတော့ဒါသူတို့ရဲ့ဒီမှာစန္ဒအတိုင်းကိုကျွန်တော်အဲ့ဒါတော့မသိဘူးဗ
ျကုလသမဂ္ဂဝန်ထမ်းတွေကိုအခုလိုဆွဲချက်တင်အပြစ်ပေးလိုက်တဲ့ကိစ္စအတွက်ကုလသမဂ္ဂနဲ့မြန်မာအစိုးရအကြားညှိနှိုင်းဆွေးနွေးပြီးမှသာကုလသမဂ္ဂဘက်ကတစုံတရာတုံ့ပြန်ချက်ထွက်လာနိုင်ခြေရှိပါတယ်အခုပြစ်ဒဏ်ချမှတ်အပြစ်ပေးခံလိုက်ရတဲ့ဝန်ထမ်း3ဦးဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံယူအန်စီယာမှာတာဝန်ထမ်းဆောင်နေကြတဲ့ဌာနေဝန်ထမ်းတွေဖြစ်ပါတယ်သူတို့ဟာရခိုင်ပြည်နယ်မှာနေထိုင်ကြတဲ့အစ္စလမ်ဘာသာဝင်တွေဖြစ်တယ်ဆိုတာအစိုးရသတင်းထုတ်ပြန်ရေးအဖွဲ့ကအစောပိုင်းမှာ VOA ကိုအတိအပြုပြောကြားထားပြီးဖြစ်ပါတယ်။ဥပဒေရေးရာကြွန့်ကျင်သူတွေကတော့ဒီလူတွေအနေနဲ့အထက်ရုံးမှာအယူခံဝင်နိုင်ခွင့်ရှိပြီးအဲ့ဒီအယူခံအပေါ်အခြေခံပြီးတော့သူတို့ရဲ့ပြစ်ဒဏ်ကိုလျှော့ပေးတာမျိုးဒါမှမဟုတ်လဲဂွင်းလုံးကျွတ်လွတ်ပေးတာမျိုးဖြစ်နိုင်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့စူပူအကြမ်းဖက်မှုတွေမှာပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့နိုင်ငံတကာက NGO အဖွဲ့အစည်းတွေကဝန်ထမ်း10ဦးကိုမြန်မာအာဏာပိုင်တွေကအစောပိုင်းမှာဖမ်းဆီးထိန်းသိမ်းခဲ့ပြီးကျန်တဲ့9ဦးကိုတော့ကာလအပိုင်းချလိုက်အတုပ်လိုက်ခွဲပြီးတော့ပြန်လွတ်ပေးခဲ့ပြီးဖြစ်ပါတယ်။အခုပြည်တံပေးခံရတဲ့ဝန်ထမ်း3ဦးဟာနောက်ဆုံးကျန်နေတဲ့3ဦးပဲဖြစ်ပါတယ်ခင်ဗျာ။